မြန်မာနိုင်ငံအပါအဝင်ကျူဘာ၊အင်ဒိုနီးရှား၊ဆီးရီးယား၊လီယွန်အပြင်စပိန်ပန်းဖြေကျွန်းတချို့ကနေပြင်လာတဲ့ဗြိတိန်နိုင်ငံသားလူငယ်တွေကိုဗစ်ကာကွယ်ဆေးနှလုံးအပြည့်အဝမထိုးရသေးရင်တီချာခွဲဟိုတယ်ကွာရန်တင်း၁၀ရက်နေဖို့ဗြိတိန်အစိုးရကညွှန်ကြားလိုက်ပါတယ်
I think we all know by now that travelling at the moment is not the same as it was before.
There was a ကယောဂါကူးစက်မှုတွေကြောင့်ကမ္ဘာတဝန်းခရီးသွားလာကြတာတွေဟာအရင်ကနေမတူဘူးဆိုတာအားလုံးသိပါတယ်။ယောဂါကူးစက်မှုတွေတိုးလာလို့စောင့်ကြည့်နေရတဲ့နိုင်ငံတွေကိုသွားလာဖို့အတွက်ကြိုတင်လက်မှတ်ဝယ်ထားမယ်ဆိုရင်သတ်မှတ်ချက်တွေနဲ့အညီပြန်ပြီးပြင်ဆင်နိုင်ဖို့ငွေပြန်အန်းတာဒါမှမဟုတ်တဲခိုစရာနေရာပြန်ပြောင်းနိုင်အောင်ပြင်ဆင်ထားဖို့လိုတယ်ဆိုပြီးဗြိတိန်သယ်ယူပို့ဆောင်ရေးဝန်ကြီး Grant Shapp ကပြောဆိုသွားတာပါ။ကိုဗစ်ရောဂါကူးစက်မှုတွေများလာတဲ့အတွက်စောင့်ကြည့်နေတဲ့နိုင်ငံတွေထဲမှာဗြိတိန်နိုင်ငံသားလူငယ်တွေနှွေရသည့်အများဆုံးသွားလာတဲ့စပိန်နိုင်ငံကအီဘီဇာ၊မာလိုကာနဲ့မနော်ကာကျွန်းတွေကိုလည်းထပ်ပြီးတော့ဖြည့်ဆွက်ထားပါတယ်။ဗြိတိန်ဟာကိုဗစ်ကာကွယ်ဆေးထိုးရေးအစီအစဉ်တွေကိုတခြားနိုင်ငံတွေထက်အစောဆုံးစတင်လုပ်ဆောင်ခဲ့တဲ့နိုင်ငံဖြစ်ပါတယ်။ဒါပေမဲ့အနည်းအောင်ဆင်းသက်မှတ်ထားတဲ့ကန့်သက်နိုင်ငံတွေကိုသွားလာတဲ့သူတွေခီးစဉ်ကပြန်လာရင်တကြားကွာရန်တင်းနေထိုင်ဖို့နဲ့ယောဂါရှိမရှိစစ်ဆေးဖို့အချိန်သတ်မှတ်ချက်တွေထုတ်ပြန်ထားပါတယ်။ကာကွယ်ဆေးအပြေးအဝထိုးပြီးသားဗြိတိန်နိုင်ငံသားတွေအနေနဲ့ပျေးရောင်အဆင့်နဲ့အနီးရောင်အဆင့်သတ်မှတ်နိုင်ငံတွေကလွဲလို့တခြားနိုင်ငံအားလုံးကိုခရီးသွားမယ်ဆိုရင်လွတ်လွတ်လပ်လပ်သွားခွင့်ပြုထားပါတယ်ရှင်။